တမနီနှင်းစီကြားနယ်ထုတ်ဝေသူကိုဝေရန်ဟိန်းအသက်ခံရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ကျမတို့ကိုင်တွယ်စစ်ဆေးတဲ့ရဲရာရှိကိုဆက်သွယ်မေးမြန်းထားပါတယ်ကိုဇော်ဝင်းလိုင်ကဆက်လက်တင်ပြမှာပါရှင်
ပဇနာမျိုးနဲ့အတွင်းကကိုဝေယံဟိန်းရဲ့အလုတ်တိုက်ခံကနေအပုတ်နှံထွက်လာတဲ့အတွက်ဘေကျင်းကရဲ့အခန်းကလူကမိဘတွေထံအကြောင်းကြားကြတာမှာမိဘတွေကတပ်ဆိုင်ရာရဲစခန်းကတာဝန်ရှိသူတွေနဲ့အတူသူ့အခန်းကိုတွားရောက်တဲ့အချိန်မှာတော့အပြင်ကနေအခန်းကိုတောက်ခတ်ထားတာကိုတွေ့ခဲ့ရတယ်လို့ဆိုပါတယ်။အဲဒီနောက်အခန်းတော့ဖွင့်ပြီးဝင်ရောက်စစ်ဆေးတဲ့အခါမှာဝမ်ပိုက်မှာထိုးသွင်းတံရ16ချ
င်ထွေးက VOE ကိုပြောပါတယ
်။ဒီကတော့ကျွန်တော်တို့ဗမာအောင်မျိုးနယ်ညက်ကွက်ဗိုလ်ရောင်ဒေးလန်းကိုဒီဝန်ဆက်တိုက်မှ208မှာ208 E ပေါ့နော်။အဲ့တိုက်ခန်းဒီအလုပ်တိုက်ခန်းပါပဲ။ကျွန်တော်တို့တမလိနေပြီးလုပ်တိုက်ခန်းအခန်းထဲမှာပဲ။ဟိုတက်ထန်လာပါပေါ့နော်။ဟုတ်ကဲ့။ဒီတင်ဆုံးတာကကျွန်တော်တို့ဒီအခန်းထဲမှာဒီစုံလေကလကန်လေးပုံပါပဲ။လေးလျှောကြီးလျှောပြီးတော့ဒီတက်လက်အနေထားလေးနဲ့ပဲကျွန်တော်တို့ဒီထိုးသွင်းတန်ရလေးပေါ့နော်။အဲ့ဒါလေးနဲ့ပြေဆုံးတာပါ။ကျွန်တော်တို့ကရောက်တဲ့ချိန်ကျတော့ဟိုနည်းနည်းတော့ဟိုအနံ့တော့ရနေပြီခင်ဗျာကျွန်တော်တို့ကရောက်တဲ့ချိန်ကဟို16နှစ်ဟို9နှစ်လောက်ရောက်တာပေါ့နော်7နှစ်40လောက်ရောက်တာပေါ့ဟုတ်ကဲ့အဲခမန်းလာတော့အဲ့လိုနိုင်ရပြီဆိုလို့ရှိရင်တော့ကျွန်တော်တို့ခမန်းကျတော့နည်းဆုံး48နှစ်အဲ့လိုပေါ့နော်အဲ့လိုကြာပြီဆိုတော့ခမန်းလို့ရတာပေါ့ဒါတော့ကျွန်တော်တို့ဆရာဝန်ကြီးရဲ့ကျွမ်းကျင်ပြီးပိုင်းပေါ့နော်ဒါမျိုးစီတော့ကျွန်တော်တို့ကတော့ရေရတော့အဲ့လိုပဲအကျန်းလေးခမန်းလို့ရတာခင်ဗျာ
အခုအချိန်မှာဒီအမှုကိုတက်ဆိုင်ရနေမြေအပိုင်ရဲစခန်းအပြင်တခြားဌာနအသီးသီးကပါစုံစမ်းစစ်ဆေးနေဆဲဖြစ်ပြီးအဲ့ဒီလုံငန်းနေပြီးဆုံးတဲ့အခါမှာသတင်းထုတ်ပြန်ပေးသွားမယ်လို့စခန်းမှုဒူရဲမှုရင်ထွေးကပြောပါတယ
်ကျွန်တော်တို့ဒီအတက်နိုင်ဆုံးတော့ကျွန်တော်တို့ဒီစခန်းတွေလွှင့်နေပြီးတော့အတိုင်းတွေရော CNDP ရောပူးပေါင်းပြီးတော့အားကျွမ်းနေတော့ဆောင်ရွက်နေပါတယ်ခင်ဗျာအခုကတော့စစ်ဆေးနေဆဲကာလဖြစ်တဲ့အတွက်ကျွန်တော်တို့ကတော့ဟိုကျွန်တော်တို့ချီတီဒီကလို့ရှိရင်တော့ဆင်ရလို့ရှိရင်တော့ပြန်ရှင်းပြလို့ရပါတ
ယ်။လောလောဆယ်မှာတော့အလောင်းကိုရင်ခွဲစစ်ဆေးဖို့ဆေးရုံကြီးကိုပို့ထားတယ်လို့ဆိုပါတယ်။အသက်ခံရသူဟာတာမဏိမြင့်စီဂျာနယ်ရဲ့ထွက်ဝေသူဖြစ်တဲ့အပြင်အရီတာတာဝန်ကိုပါပူးတွဲယူထားတဲ့အတွက်ဒီအမှုပေါ်သတင်းမီဒီယာလောကကလူတွေအပြင်လူအတော်များများကစိတ်ဝင်စားနေကြတာပါ။ကိုဝရန်ဟိတ်ဟာတာမဏိမြင့်စီဂျာနယ်ရဲ့ထွက်ဝေသူအဖြစ်လွန်ခဲ့တဲ့တနေ့လောက်ကစပြီးတာဝန်ယူခဲ့တာလို့ဆိုပါတယ်။MJR မြန်မာသတင်းမီဒီယာကောင်စီအဖွဲ့ဝင်ဦးမြင့်ကျော်ကတော့လက်ရှိအခြေအနေအရဒီကိစ္စဟာတာမန်ရာဇဝမှုအဖြစ်သာသိရှိထားရသေးတဲ့အတွက် MJR အနေနဲ့တစုံတရာထုတ်ဖော်ပြောဆိုဖို့အစီအစဉ်မရှိသေးဘူးလို့ပြောပါတယ်
။ဟိုလောလောဆယ်တော့သူ crime လို့ပဲလောလောဆယ်မှာအဲ့လိုပဲဟိုသုံးသက်တာပေါ့နော်။တခြားသော political ဟို motivation တွေပါဘာမှတော့ sign ဟိုမကြမ်းမိသေးဘူးပေါ့နော်။အဲ့လိုမျိုးတော့ထင်တယ်။ personal ဟုတ်ကဲ့လို့ဟာမျိုးလို့ထင်တယ်အဲ့လိုပဲလောလောဆယ်ပြီးရတယ်လို့နေထားရဟုတ်တခုကအချိန်ဒီဟိုရင်းမှာရဲရဲစုံစမ်းစစ်ဆေးချက်တို့တခြားသောရင်းတွေကတွေ့ရှိချက်တွေကဂိမ်းများအဲ့လိုမျိုးဟိုမီဒီယာနဲ့ဟိုတခုခုများဟိုခေါ်မယ် change ချောက်တဲ့သဘောမျိုးလို့ဟိုနေတာအဲ့ဒါမျိုးဒီသက်တည်ထောက်ထားလို့ပါလို့ထပ်ပေါ်လာရင်တော့တမျိုးပေါ့လေလောလောဆယ်နေထိုင်ရတော့ကျွန်တော်ကဘာမှလုပ်ဖို့တော့မရှိသေးဘူ
းအခုလောက်ကျန်တပ်ဖြတ်ခံရတဲ့ကိုဝေယံဟိဟာတူရိယာနေဝန်ကြံနယ်ကိုအရင်ကထိုးဝေခဲ့တဲ့ဥမိုဟိရဲ့တူဖြစ်တယ်လို့သိရပါပါခင်ဗျာ